Bangladesh နိုင်ငံခြားရေးအတွင်းဝင် M ဆာဂီရူဟေခာရိုဟင်ဂျာနေရာပြန်ပို့ရေးကိစ္စကိုလမ်းမဲ့ချက်တပြီးနေရိုဟင်ဂျာရေးဆိုင်အန်တီအက်အမျိုးသားတပ်ဖွဲ့ဆက်ခွန်ကျင်းရဲ့ဆွေးနွေးပွဲမှာအသေးစိတ်ဆွေးနွေးဖို့ရှိပြီးပထမဆုံးပြန်ပို့မယ့်အတောက်ကပြည့်စုံထားတဲ့ဆင်ဟာလူသိန်းရှိနေလို့ Bangladesh ဆက်လာတဲ့တရင်းတွေမှာဖော်ပြပါတယ်။မြန်မာနိုင်ငံကထပ်ကျလာတဲ့ဒုက္ခပေါင်း၈သိန်းခွဲကိုယူချက်လက်တွေနဲ့တကွအမည်ဆိုင်ကိုပြည့်စုံထားပြီးဖြစ်ပြီးအဲ့ဒီချက်ကလူသိန်းချင်းကိုပထမတုံနေနဲ့ပေးရမှာဖြစ်ကြောင်း Bangladesh အရာရှိပြောကြားချက်ကိုကိုကဖော်ပြပါတယ်။မြန်မာဘက်ကစစ်ဆေးပြီးစီရင်ပြန်ပြီးပို့ပြီးနောက်တစ်တုံဆင်းကိုပေးရမယ်လို့ပြောပါတယ်နိုဝင်ဘာ23ရက်နေ့ကမြန်မာနဲ့ Bangladesh တို့ကြားဒုက္ခတွေတန်ဖိုးရေးဆိုင်ရာသဘောတူညီချက်အရ Bangladesh ဘက်က2019နောက်ပိုင်းဝင်လာသူတွေကိုတည်ဝင်ပြန်ဖို့ရေးအတွက်လက်ခံမှာဖြစ်တယ်လို့ဆိုပါတယ်ပြန်လည်လက်ခံရေးလုပ်ငန်းရှင်အတွက်ဆက်ဆံလှုပ်ဆောင်အောင်မှာပါပြန်လည်လက်ခံတဲ့နေသားဒေတာနေရာပြန်လာတဲ့ဒုက္ခတွေထားမဲ့စခန်းနဲ့မြန်မာနိုင်ငံနဲ့ပြန်လာဂျမနီနဲ့ဆိုတာကအစားအသေးစိတ်ကိုစီစဉ်ရအောင်မှာဖြစ်ပါတယ်ပြည်ရဲ့အောက်တိုဘာနောက်ပိုင်း Bangladesh ဖြစ်ဖြစ်တဲ့ဒုက္ခတွေမတိုင်ခင် Bangladesh မှာရောက်နေတဲ့ရှုပ်ပြောင်းဒုက္ခတွေက3000လောက်ရှိပါတယ်